မြန်မာနိုင်ငံအပါအဝင်တရုတ်အီရန်အာဖဂန်နစ္စတန်ရုရှားဆော်ရီအာရေဗျာနဲ့ပါကစ္စတန်စတဲ့နိုင်ငံ15နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထပ်မံသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့စီးရင်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကိုအမေရိကန်နိုင်ငံသားရေးဌာနရဲ့စီးရင်မှာအရင်ကတည်းကထည့်သွင်းထားပြီးဖြစ်ပါတယ်။အာဖဂန်နစ္စတန်၊အိန္ဒိယ၊စီးရီးယား၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်စတဲ့၅နိုင်ငံထပ်တိုးဖို့မနေ့ကထုတ်တဲ့ USCIRF ရဲ့နှစ်ပတ်လည်အစီရင်ခံစာကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေတိုးလာတာကိုဒီအစီရင်ခံစာမှာဖော်ပြပါတယ်။အထူးသဖြင့်ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းနဲ့ကယားပြည်နယ်တွေအတွင်းမှာခရီးယံဘာသာရေးကျောင်းတွေမိရှုဖြစ်စည်းခံရတာတရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေအပါအဝင်ဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံစာမှာဖော်ပြပါတယ်။အာဏာသိမ်းစစ်ကောင်စီဟာသူ့ရဲ့အုပ်ချုပ်မှုတရားဝင်အဖြစ်တိုးပြီးအသိမှတ်ပြုခံရအောင်ဗုဒ္ဓဘာသာအမျိုးသားဝါဒီတွေနဲ့အနီးကပူးပေါင်းနေတယ်လို့အစီရင်ခံစာကရေးပါတယ်။အလားတူပဲအာဏာသိမ်းမှုကိုဆန့်ကျင်တဲ့ရဟန်းတန်ဃာတွေကိုလည်းဖမ်းဆီးထောင်ချတာတွေလုပ်နေတယ်လို့ဖော်ပြပါတယ်။ဒီချိန်ထဲမှာမြန်မာစစ်ကောင်စီကနာမည်ကိုအတိမတ်ပြုဖို့ညှင်းဆုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုဖော်ပြနေသလိုဒုက္ခသည်တွေနေရပြန်ပို့ရေးအောင်မြင်အောင်မဆောင်ရွက်နိုင်သေးတာကိုအစီရင်ခံစာကဝေဖန်ရေးသားထားပါတယ်ခင်ဗျာ။